ကျင်းပြင်းနဲ့ဆွေရဖွဲ့ဝင်ဝင်ကြီးတုံးယောက်ကိုနှုတ်ထွက်စာတင်ခိုင်းတဲ့ပတ်သက်ပြီးတော့ပြည်သူ့ကိုထုတ်ပြန်ပေးဖို့ကျင်းပြင်းနဲ့ခြေဆိုင်အရက်ဖက်အဖွဲ့ကြီးတုံးဆက်ခွန်းဖွဲ့ကဝင်ကြီးချုပ်ဒေါက်တာခေါင်စီလိမ့်မှုပြီးတော့ကျန်ရင်းလက်၂၁ရက်တင်းသားနေရဲ့ဆွေနဲ့စာပေးဖို့ထားပါတယ်။အဲဒီဝင်ကြီးတုံးယောက်ထက်ကတယောက်ကိုတာဝန်ကနေရဲ့ဆိုင်လိုက်ပ ထင်မြင်ယူဆချက်တွေကလည်းအမျိုးမျိုးကွဲပြားနေပါတယ်။ပြည်စုံကတော့ဖြူရီမြန်မာပိုင်းသတင်းထောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ကချင်အစိုးရအဖွဲ့ဝန်ကြီး၃ဦးကိုဝန်ကြီးချုပ်ကနှုတ်ထွက်ခိုင်းခဲ့ပြီးဇက်တိုက်ဆိုသလိုပဲတမရဥဝင်းမြင့်လက်မှတ်ရေးထိုးထားတဲ့အမိန့်ကြော်ညာစာနှစ်ဆောင်နဲ့ဝန်ကြီး၂ဦးကိုတာဝန်ကရက်စဲနှစ်ဦးကိုတော့အနာယူခွင့်ပေးလိုက်တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဒေါက်တာခတ်အောင်စီကိုစာပေးပို့ထားတဲ့အရက်ဖတ်အဖွဲ့စည်း38ဖွဲ့တွေကကိုယ်တည်းတဦးဖြစ်တဲ့ဒေါက်ခေါနန်ကသူတို့သဘောထားကိုအခုလိုပြောဆိုလိုက်ပါတယ်
။ဘာပဲဖြစ်ဖြစ်ခုဝန်ကြီးချုပ်တုံးဦးတခါလဲအဲ့လိုမျိုးဖြစ်ရတဲ့အတွက်ကြောင့်ကျမတို့ကအဲတို့တော့စိုးရိမ်နေတယ်။ခုလောလောဆယ်မှာကျတော့ကျမတို့ဒီမစ်ဆွန်စီဗန်ကင်းနဲ့ပတ်သက်ပြီးမှရော။အော်ပြီးတော့ဒီလေးလာအတွက်ကြီးအစ်စ်ဖယားဒီ IDP เนี่ยปัจจัยที่มาอยู่พวกเราก็ที่ peace process มาแล้วเนี่ยหัวขึ้นในไอ้เฉยมาทีนี้မျိုးชัดชินยุบแยกปอนเนาะขึ้นตาได้ด้วยจังพวกเราก็ตลอดๆซวยอยู่นี่แหละพี่တော့บาจ้องสุดาแล้วพวกเราก็อยู่อจ้องก็ติดไข่ไข่ลงหมดพวกเราไม่อยากขึ้นไหนบุอูอิสลาอองเนี่ยปัจจัยมาเจอพวกเราที่ดีตัวรู้ชั่วอเนเนี่ยจะมาကျမတို့တွေးရှိတာကသူ့လုပ်ငန်းပိုင်ကိုသူလုပ်ဆောင်နေတာပဲကျမတို့ကြည့်ပါတယ်လို့အဲပြီးတော့အခုစီမံကျတော့တိုင်ထားတာလည်းမရှိဘူးလို့ကျမတို့ခံနေပါတယ
်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကြားမှာတော့အမြင်သဘောထားကွဲလွဲမှုတွေရှိနေပါတယ်ဒီဝင်ကြီးတော်ဦးလုပ်ရည်ကိုင်ရည်နဲ့ပတ်သက်လို့ဖားကန့်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတာရှိလာဆိုင်အမြင်ကတော့
ကျွန်တော်တို့ကတော့ဥပအခုလည်းဆိုကျွန်တော်ဆိုရင်ဒါလွှတ်တော်မှာသူတို့တက်ဆိုင်တဲ့မေးခွန်းတွေမေးတာပေါ့သူတို့လာဖြေတာပေါ့နော်လာပြည့်တဲ့ပုံမှာအဲမေကွန်းတော်တော်များများကျေနပ်မှုမရှိတာခပ်များများပေါ့အဲ့ဒါတွေတော့ရှိတာပေါ့ဒါပုံမွေးလည်းလည်းပြည်သူတယောက်လွတ်တော်ကိုယ်စားတယောက်အနေနဲ့မေးမယ်ဆိုရင်လည်းဒါပြည်သူတယောက်အနေနဲ့မေးမယ်ဆိုရင်လည်းဒါကျွန်တော်တို့ဒါပုံမွေးလည်းလည်းပြည်သူတယောက်အနေနဲ့ပြောမဆိုရင်လည်းကျွန်တော်ကဖတ်ကမှနေတာဖြစ်တဲ့ကျွန်ဖတ်ကကအဲဒီတဘာဝတရားသာသာတွေများစွာပေါ်တဲ့နေရာဆိုတော့တောက်စိတ်ထူးထည်တောက်သိမ်းပေါ့ဒီလုပ်ချက်တွေနဲ့ပတ်သက်ပြီးမှလည်းဒီတေချာစာပေါ်တော့ဒါကဘုရုံးမပုံစံအတိုင်းပဲဖြစ်နေတယ်ဆိုတာတော့ပြောချင်တာပေါ့
စွန်ဘရာဘွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါ်ဂျေထုရောအမြင်ကတော
့ဆက်ဆံတဲ့ဟာတော့ جماعه အဆင်ပြေပါတယ်ဒါမဲ့ جماعه တို့တောင်တန်းဒေတာကိုတော့မျက်မျက်တတ်တာတော့ဖြစ်စီချင်တာပေါ့အဲဘာပဲဖြစ်ဖြစ်တပေါ့ပညာရေးပြီးဖြစ်ကျမ်းမာရေးပြီးဖြစ်တော့ပေါ့နော်ဒါမဲ့တခါလေ جماعه တို့ဟာ جماعه ပညာရေးတို့ကျမ်းမာရေးတို့ဒါကလေးကြံကျမတို့တောင်းတန်းဒေတာအတိတ်ဥစားမပေးတော့နည်းနည်းအဲ့ဒီမှာဟိုဖြစ်တဲ့ဟာအဲ့လောက်ပါပဲရှိအဲ့ဒါကြီးပဲရှိပါတယ်ကျမ
ကချင်ပြည်နယ်တယန်ဇာတနဲ့ပဝင်းကျင်ထိန်သိမ်းရေးဝန်ကြီး UH လောက်အောင်ကိုတာဝန်ကနေရစဲကြောင်းနဲ့တခြားအစိုးရအဖွဲ့ဝင်ဝန်ကြီးနှစ်ဦးဖြစ်တဲ့စိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဦးမြသိန်းနဲ့လူမှုရေးဝန်ကြီးဒေါက်တာတင်းလွင်တို့ကိုတော့သူတို့သဘောဆန္ဒအရပြည်နယ်ဝန်ကြီးတာဝန်ကနေနှုတ်ထွက်ခွင့်ပြုလိုက်ကြောင်းတမရဦးဝင်းမြင့်လက်မှတ်ထိုးထုတ်ထားတဲ့တီးခြားအမိန့်ကြော်ညာစာတွေထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့လမ်းညွှန်ချက်ဆိုပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြည်နယ်ဝန်ကြီး၃ဦးကိုမိမိသဘောဆန္ဒအလျောက်ယာတုကနေနှုတ်ထွက်ကြောင်းစတင်ဖို့ညွှန်ကြားခဲ့တယ်လို့ခုလိုယာတုကနေနှုတ်ထွက်ခိုင်းတာဟာအုပ်ချုပ်ရေးအဖွဲ့အထက်အစဉ်စင်ရဲ့ညွှန်ကြားချက်ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အဲဒီနောက်တမရရဲ့အမိန့်ကြော်ညာစာတွေထွက်လာတာပါ။လက်ရှိပြည်နယ်ဝန်ကြီး၃မှနှုတ်ထွက်ဖို့ဝန်ကြီးချုပ်ကပြောရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကလက်ညွန့်တယ်ဆိုတာနဲ့ပတ်သက်ပြီးတကယ်လို့ဆောင်ခိုင်းခြင်းဟုတ်မဟုတ်ကိုတော့ခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကချင်ပြည်နယ်အစိုးရအဖွဲ့ဝင်ဝန်ကြီး၃ကိုပြည်နယ်ဝန်ကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စစုံစမ်းစစ်ဆေးဖို့လုပ်နေတယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်က VOA ကိုပြောဆိုထားပါတယ်။ဒါပေမဲ့အခုလိုသမရအမိန့်ကြော်ညာစာတွေထွက်လာပြီးနောက်ပိုင်းမှာပါတီကစုံစမ်းစစ်ဆေးမှုလုပ်အောင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။